Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ12ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းကြီးကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ပေါ်တရားစွဲဆိုရေးစုံစမ်းမှုတွေကိုတင်းနယ်လာနေမှာထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးတုံးရှင်းလင်းနေဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာမြန်မာကိုအမှုတင်သွင်းပါတယ်ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလည်း ICJ နိုင်ငံတကာတရားရုံးမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာအစိုးရကကာကွယ်အရေးယူဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အမှုစွဲတင်ခံရမှုကိုမြန်မာအစိုးရဘက်ကနေပြီးတော့တုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးတုံ့ပြန်ပြောဆိုရမှာတော့
ဘောနော်တရားရေးနဲ့ပတ်သက်တဲ့ဒီမှာပေါ်ရင်းဖြစ်တဲ့အတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကတော့အစီအစဉ်နဲ့ပတ်သက်လို့ရှိလို့ရှိရင်ကျွန်တော်တို့ဟုတ်လားဟိုတက်ရောက်မှုရှိတာပေါ့နော
်သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတူရကီသမ္မတကနေပြီးတော့သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဖို့ဝါရှင်တန် DC ကိုဒီတစ်ပတ်ထဲလာရောက်ဖို့ရှိတဲ့အကြောင်းသတင်းဆောင်မကိုလည်းနားဆင်ရမှာပါအဲ့ဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကောက်နှုတ်ဖော်ပြနေတဲ့အစီအစဉ်အင်္ဂလိပ်စာသင်ခန်းစာစီးပွားရေးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုရေးစုံစမ်းမှုတွေကိုတင်းနယ်လာနေမှာထပ်မံထိုးနှက်ဝေဖန်ပါတယ်။သမ္မတဟာနိုင်ငံရေးအကျိုးရှိစေဖို့အတွက်ယာရုကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်ပြီးကြားနာမှုတွေကိုတော့ဗုဒ္ဓဘာသာလုပ်ဖို့ရှိပါတယ်။သမ္မတကိုတရားစွဲဆိုရေးစုံစမ်းမှုတွေကိုဦးဆောင်သူလွတ်တော်မှအဒန်ရွှေ့ဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းလွတ်တော်ဒီကပိတ်ကြားနာခဲ့တဲ့အစိုးရတာဝန်ရှိသူ၈ဦးရဲ့ပြောဆိုချက်မှတ်တမ်းတွေကိုမမမကန်လုတ်တယ်လို့သမ္မတထရန့်ကအထောက်အထားတစုံတရာမပြပဲပြောပါတယ်။အမေရိကန်စစ်ပြန်စစ်မှုဒဏ်ဟောင်းများနေ့အထိမ်းအမှတ်နယူးယောက်ကအခမ်းအနားကိုတက်ရောက်ဖို့ရှိနေချိန်မှာပဲသမ္မတထရန့်ကတွစ်တက်လူမှုကွန်ရက်မှာအခုလိုရေးခဲ့တာပါ။နောက်အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းကကောက်ချက်ချထားတဲ့အမေရိကန်ရွေးကောက်ပွဲပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုရမှာရုရှားမဟုတ်ပဲယူကရိန်းကနှောက်ယှက်တယ်ဆိုပြီးမမမကန်ဖွင့်ချရေး2020ပြည်နှစ်ဒီမိုကရက်တစ်တဲကအဓိကပြန်ပဲတူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နောက်သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ယူကရိန်းစွမ်းအင်ကုမ္ပဏီကအလုပ်အကင်တို့ကိုစုံစမ်းစစ်ဆေးပေးဖို့အတွက်သမ္မတထရန့်နဲ့သူ့ရဲ့ဝန်ထမ်းတွေကယူကရိန်းကိုဘလို့ဖိအားပေးခဲ့တယ်လဲဆိုတဲ့အသေးစိတ်တွေကိုတာဝန်ထမ်းဆောင်စဲနဲ့တာဝန်ထမ်းဆောင်ခဲ့ကြတဲ့တန်တမန်တွေအမျိုးသားလုံခြုံရေးဆိုင်ရာဝန်ထမ်းတွေရဲ့ပြောဆိုချက်တွေကိုလွှတ်တော်ကြားနာမှုမှတ်တမ်းတွေမှာဖော်ပြထားပါတယ်သမ္မတထရန့်ကတော့ Republican တွေမှာလည်းကိုယ်ပိုင်ကြားနာမှုမှတ်တမ်းတွေရှိရမယ်လို့တောင်းဆိုထားပါတယ်
။တင်းလာနေကနယူးယောက်မြို့မှာကျင်းပခဲ့တဲ့ American Symbol ထံဟောင်းများနေ့အထိမ်းအမှတ်ခြေတက်ပွဲကိုသမ္မတဒေါ်နယ်ထရန့်တက်ရောက်ပြီးလွမ်းသူပန်းခွေချခဲ့ပါတယ်။အနှစ်တရာပြည့်ဒီစစ်မှုထံဟောင်းများနေ့အထိမ်းအမှတ်အခမ်းအနားဖွင့်ပွဲမှာသမ္မတထရန့်ကအသင်းစစ်မှုထံဟောင်းတွေကိုအမြဲအကုန်ပြုဖို့တာဝန်ထမ်းချမှတ်ထားကြောင်းတင်းတို့ဟာ American နိုင်ငံအတွက်အမြဲအသက်ရှင်နေတဲ့သူရဲကောင်းတွေဖြစ်ကြောင်းနဲ့ကျွန်တော်တို့ကတင်းတို့ကိုထားဝစီမြန်ချမြန်နှိုးသွားမှာဖြစ်ကြောင်းပြောပြတော့ခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့လကအမေရိကန်အထူးတပ်ဖွဲ့တွေကအစ္စလာမစ်အကြမ်းဖက်အဖွဲ့ဝင်တွေပေါ်တာလီဘန်ဖန်စီတိုက်ခတ်ခဲ့တာကိုကိုးကားပြီးအစ္စလာမစ်အကြမ်းဖက်အဖွဲ့ IS ခေါင်းဆောင် El Baghdadi အခုကတိုက်ဆုံသွားပြီဖြစ်ကြောင်းဒုတိယခေါင်းဆောင်လည်းမရှိတော့ကြောင်းအခုကတတိယခေါင်းဆောင်ကိုရှာဖွေနေကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။သူဟာတာဝန်ထမ်းဆောင်တဲ့အမေရိကန်သမ္မတဦးအနေနဲ့စစ်မှုထမ်းအောင်များနေကိုပထမဆုံးတက်ရောက်ခဲ့တာပါ။နယူးယောက်မြို့ Madison ရင်မြင်ကသမ္မတ Trump ပြောကြားတဲ့မိန့်ခွန်းအပေါ်လူထုကချီချီအော်ပါပေးခဲ့တာရှိတယ်လို့တချို့ကလည်းသမ္မတပေါ်တရားစွဲဆိုနိုင်ရေးကွန်ဂရက်ကစားဂျိုးပန်းနေတာကိုကိုးကားပြီးသူ့ကိုထောင်ထဲကိုပို့ပစ်ပါဆိုပြီးကြေကြော်ခဲ့တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီစက်ထီယာအာရူဝန်တို့ဒီသတင်းပတ်ထဲအမေရိကန်ပြောင်းစုဝါရှင်တန်မှာတွေ့ဆုံကြမယ်ကိစ္စဟာဆိုရင်မူဝါဒရေးရာကွဲလဲချက်အများအပြားပေါ်တင်မာခဲ့ကြတဲ့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်ချိန်ညှိနိုင်မယ်အခွင့်အလမ်းလို့တချို့ကယူဆကြပါတယ် Syria ကလက်နက်ကင် YPG အပေါ်တူရကီကတိုက်ခတ်ခဲ့တဲ့အရေးကခေါင်းဆောင်တို့ဆွေးနွေးပွဲမှာထိတ်တန့်ဦးစားပေးဖြစ်မယ်လို့လည်းခန့်မှန်းပါတယ်YPG ကိုတူရကီကအကြမ်းဖက်ဝါဒီအဖွဲ့လို့သတ်မှတ်ပြီးအမေရိကန်အတွက်တော်အစ္စလာမ်ရအစွန်ရောက် IS ကိုဦးဆောင်တိုက်ခိုက်မှုမှာအရေးပါတဲ့မဟာမိတ်ဖြစ်ပါတယ်။ကတ်တွေအပေါ်တူရကီကစစ်ရေးအရာတိုက်ခိုက်ခဲ့တဲ့အတွေ့ဒဏ်ခတ်ပိတ်ဆို့မှုကြီးချမှတ်ဖို့အမေရိကန်လွှတ်တော်ကချင်းချောက်ထားတာပါ။ဒီတဲ့ကဒဏ်ခတ်မှုတချို့ကသမရအာရူဝမ်ကိုပြစ်မှတ်ထားတာဖြစ်ပါတယ်။သမရအာရူဝမ်ဘက်ကတော့ဆီးရီးယားကတ်တွေအပေါ်တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးသမရထရန့်ဘက်ကအ ਨੇ ဆုံးတော့နားလည်မှုရဖို့ကြိုးပမ်းနိုင်တယ်လို့လည်းသုံးသပ်သူတွေကခန့်မှန်းပါတယ်။ဒါ့အပြင်တူရကီဘက်ကရုရှားရဲ့ S-400 ဒုံးကျည်တွေဝယ်ယူခဲ့ပြီးတဲ့နောက်အမေရိကန်ရဲ့နောက်ဆုံးပေါ်တိုက်ခိုက်ရေးလေယာဉ်ဝယ်ယူခွင့်ကိုသမရထရန့်ကဆန့်ကန့်ခဲ့တဲ့ကိစ္စပြန်ပြီးတော့ဖြေလျှော့ပေးရေးကိုလည်းတူရကီသမရဘက်ကလိုလားနေတာဖြစ်ပါတယ်။
ဘိုလီးဗီးယားသမ္မတအေဗာမိုရာလက်စ်ယာရုကန်နှုတ်ထွက်သွားတာကိုအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။မိုရာလက်စ်နှုတ်ထွက်မှုဟာအနောက်ကမ္ဘာခြမ်းကဒီမိုကရေစီအတွက်ထူးခြားတဲ့အသမယဖြစ်ကြောင်းသမ္မတယာဒူးမှာ14နှစ်ကြာနေခဲ့သူပြည်သူ့ဆန္ဒကိုစန့်ကျင်ပြီးအခြေခံဥပဒေကိုပယ်ဖျက်လွှမ်းမိုးလိုတဲ့ကြိုးပမ်းမှုလုပ်ခဲ့တဲ့သမ္မတတူနှုတ်ထွက်တာဟာဒီမိုကရေစီကိုတည်မြဲအောင်ထိန်းသိမ်းထားနိုင်မှာဖြစ်ပြီးဘိုလီးဗီးယားပြည်သူတွေရဲ့အတန်းနဲ့ဆန္ဒတွေကိုပြန်လည်ကြားရတော့မှာဖြစ်ကြောင်းသမ္မတထရမ်ကသူ့ရဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ဆိုရရဲ့ပြောကြားချက်ဟာဘိုလီးဗီးယားသမ္မတအာနာတိတ်ခံရတာဖြစ်ကြောင်းယာရုကထွက်ရတာဆိုတဲ့တချို့ပြောဆိုချက်တွေနဲ့ကွဲလွဲလို့တော့နေပါတယ်။မက္ကဆီကိုအပါအဝင်နိုင်ငံတော်တော်များများကအာနာတိတ်ခံရတာလို့ယူဆနေကြတာပါ။ဘိုလီးဗီးယားကဖြစ်ဟာဗီနီဇွဲလားနဲ့နိုင်ဂါရာဂါကအုပ်ချုပ်နေသူတွေအတွက်လည်းအချက်ပေးလိုက်တာဖြစ်ကြောင်းအခုအခါကမ္ဘာအနောက်ခြမ်းမှာဒီမိုကရေစီအပြည့်အဝရရှိဖို့အတွက်ခြေလှမ်းတရက်နှိစက်လာတာဖြစ်ကြောင်းလည်းအင်ဖြူဒိုရဲ့ကြေညာချက်မှာပါရှိခဲ့ပါတယ်။ဘိုလီးဗီးယားသမ္မတအာနာတိတ်ခံရတယ်လို့ပြောကြခဲ့တဲ့မက္ကဆီကိုနိုင်ငံကသမ္မတဘိုရာလက်စ်ရဲ့မက္ကဆီကိုနိုင်ငံအတွင်းနေထိုင်ခွင့်ခိုလုံခွင့်တောင်းခံချက်ကိုလက်ခံခဲ့ကြောင်းမက္ကဆီကိုနိုင်ငံရဲ့ဝန်ကြီးမာဆယ်လိုအက်ဒါအဘရတ်ကပြောပါတယ်။ယာရုကနှုတ်ထွက်ခဲ့တဲ့မော်ရာလက်စ်အစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့အစိမ့်အရာရှိတချို့ဟာအခုကဘိုလီးဗီးယားနိုင်ငံကမက္ကဆီကိုတိုင်ရုံးမှာခိုလုံနေကြပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာဆွေရဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးရှင်းလင်းနေဆိုရဲဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကနိုင်ငံတကာကြားယုံ ICJ မှာတနင်္လာနေ့ကအမှုတင်သွင်းပါတယ်။အဖွဲ့ဝင်58နိုင်ငံပါအစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အပြည့်အဝထောက်ခံမှုနဲ့အာဖရိကနိုင်ငံဂမ်ဘီယားကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုကိုဖြေရှင်းတဲ့ကုလသမဂ္ဂရဲ့တရားစီရင်ရေးပြင်မအဖွဲ့ ICJ မှာအမှုတင်တာဖြစ်ပါတယ်။ ICJ ရဲ့တရားစီရင်မှုကတော့နှစ်နဲ့ချီကြာမြင့်နိုင်ပါတယ်။ဒါပေမဲ့လည်းဒီကြားကာလအတွင်းမှာနိုင်ငံတကာတရားရုံးဘက်ကအမှုတစ်ခုလုံးကိုသုံးသပ်နေခြင်းအတွင်းမြန်မာဘက်ကရိုဟင်ဂျာတွေကိုထိခိုက်အောင်လှုပ်ဆောင်တာတွေရပ်ဆိုင်းရေးတောင်းဆိုတဲ့အမိန့်လိုမျိုးယာယီဆောင်ရွက်ချက်တွေရဖို့ရှင်းတွေတွေကကြိုးစားနေကြတာပါ။နယ်သာလန်နိုင်ငံဒီဟိတ်အခြေစိုက် ICJ နိုင်ငံတကာတရားရုံးဘက်ကအစောဆုံးနောက်လာလောက်မှာဒီကိစ္စကိုဆုံးဖြတ်နိုင်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာဆိုရဘက်ကတော့ဒုက္ခသည်တွေကိုစီစစ်ပြီးလက်ခံမယ်လို့ပြောဆိုထားပေမဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ဆွဆွဲချက်တွေကိုတော့ပယ်ချထားပါတယ
်။အီရန်နိုင်ငံကတရားဝင်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার စက်ရုံတည်နေရာတစ်ခုမှာယူရေနီယံဒရမုံအမုံစတွေကိုတွေ့ရှိခဲ့တယ်လို့ကုလသမဂ္ဂအနေနဲ့စွိုင်းအေဂျင်စီ IAEA ကတင်နာနေကပြောပါတယ်။တရင်ဌာနတွေကရရှိခဲ့တဲ့ရှုပ်ဝက်အစီရင်ခံစာတစ်ခုမှာ IAEA ကလူလုယူရေနီယံဒရမုံတွေရှာဖွေတွေ့ရှိတာကိုအတည်ပြုခဲ့ပြီးတရားဝင်မကြေညာထားတဲ့အဲ့ဒီနေရာကိုတော့အစီရင်ခံစာမှာထုတ်ပေါ်ရေးသားထားခြင်းမရှိပါဘူး။အဲ့ဒီအစီရင်ခံစာထဲမှာအီရန်ဟာယူရေနီယံတန့်စင်မှုတွေကိုမြေအောက်မှာရှိတဲ့ဖာဒိုးစက်ရုံမှာလုပ်ဆောင်နေကြောင်းအတည်ပြုထားပါတယ်။အီရန်နဲ့တခြားအင်အားကြီးနိုင်ငံတွေ2015ခုနှစ်မှာချုပ်ဆိုခဲ့တဲ့စာချုပ်အရအဲ့ဒီနေရာမှာယူရေနီယံတန့်စင်တာတွေလုပ်ဆောင်မှာမပြုပါဘူး။အမေရိကန်နိုင်ငံကပြီးခဲ့တဲ့နှစ်ကအဲ့ဒီစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံတော့ကတော့ IAEA ကစောင့်ကြည့်ခဲ့တဲ့ဘုရှီယာစက်ရုံကဒုတိယနျူကလ িয়ার ဓာတ်ပေါင်းဖို့တခုကိုအီရန်တို့ကကွန်ကရစ်တွေနဲ့လောင်းချပိတ်ဖုံးခဲ့ပါတယ်။အီရန်တို့ကသူတို့ရဲ့နျူကလ িয়ার စီမံကိန်းဟာတိုင်းပြည်ကိုလျှက်စစ်တာပြေဖို့လို့ပြောပြီးငြိမ်းချမ်းစွာအသုံးပြုဖို့အတွက်ရည်ရွယ်တယ်လို့ပြောဆိုထားခဲ့တာဖြစ်ပါတယ်ခင်ဗျ။
ဟောင်ကောင်ကျွန်းမှာတနင်္လာနေ့ကတကြော့ပြန်ဖြစ်တဲ့ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲမှာဆန္ဒပြသူတို့တနက်ကြီးထိမှန်ပြီးအပြင်းထန်တန်းရရပါတယ်။အဖြူအောင်ဝိမျက်နှာဖုံးဆိုဆန္ဒပြသူတို့ကိုဖမ်းဖို့ကြိုးစားနေတဲ့ရဲတပ်ဖွဲ့ဝင်ကသူ့အနီးကိုကတ်လာတဲ့ဆန္ဒပြသူနောက်တူကိုတနက်နဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမီတူးလှုပ်ရှားမှုကလုပ်ငန်းခွင်အတွင်းလိမ်ပိုင်းဆိုင်ရာကတိအကောက်ပြုမှုတွေကိုစိန်ခေါ်လိုက်ကြပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လုပ်ငန်းခွင်ပါတီပွဲတွေကအမျိုးသမီးတွေအနေနဲ့စိတ်မသက်မသာဖြစ်ရတဲ့ကိစ္စတွေကိုမီတူးလှုပ်ရှားမှုနဲ့ပြောင်းလဲဖို့ကြိုးစားလာကြတာဖြစ်ပါတယ်။အခုတော့အလုံသမားဥပဒေအသစ်တွေကလုပ်ငန်းရှင်လုပ်ငန်းခွင်အတွင်းလိမ်စော်ကားမှုအလုံးကိုတားမြစ်ထားတယ်လို့တောင်ကိုရီးယားလူမှုဆက်ဆံရေးတာဝန်ရှိသူတွေကဆိုပါတယ်။မီတူးလှုပ်ရှားမှုဟာ2016ခုနှစ်ကအမေရိကန်ပြည်ထောင်စုကစတင်ခဲ့ပြီးမီဒီယာနဲ့နိုင်ငံရေးလောကမှာအာဏာရှိသူတွေကအမျိုးသားတွေရဲ့လိမ်စော်ကားမှုတွေကိုဖော်ထုတ်ဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နေ့ခင်းသတင်းအစီအစဉ်ကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။လူမျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ကြီးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအမှုတင်သွင်းခဲ့ရမှာဥပဒေအရလှုပ်လာရင်ဥပဒေကြောင့်အရပြန်ပြီးတုံ့ပြန်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးကပြောပါတယ်။ Islamic ပူးပေါင်းဆောင်ရွက်ရေးအသင်း OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာအပေါ်အမှုတင်သွင်းလိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရိုဟင်ဂျာတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရမှုတွေနဲ့ဆက်ဆက်ပြီးမြန်မာအစိုးရဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုချိုးဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပြီးဝေါ်ကုတ်လို့လည်းခေါ်ကြတဲ့နိုင်ငံတကာတရားရုံး ICJ မှာအမှုတင်သွင်းတာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကတော့လူမျိုးတုံးတပ်ဖြတ်မှုရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်ရေးနဲ့ဒီရာဇဝတ်မှုတွေကိုအပြစ်ပေးနိုင်ရေးချုပ်ဆိုထားတာဖြစ်ပြီးမြန်မာနိုင်ငံကလက်မှတ်ရေးထိုးထားပါတယ်။နောက် ICJ နိုင်ငံတကာတရားရုံးမှာလည်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံကအလိုလျောက်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ ICJ မှာမြန်မာအစိုးရအမှုတင်သွင်းခံရတဲ့အပေါ်နယူးယောက်ခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တူစွန်းကအခုလိုအသိအမှတ်ပြုပြောပါတယ
်။ ICJ ဆိုတော့ကုလသမဂ္ဂအဖွဲ့ကြီးရဲ့ပြမဖွဲ့ကြီးတစ်ခုပေါ့နော်တရားရေးနဲ့ပတ်သက်တဲ့ဒီမှာဖွဲ့ကြီးဖြစ်တဲ့အတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံအားလုံးကတော့ ICJ နဲ့ပတ်သက်လို့ရှိလို့ရှိရင်တက်ရောက်မှုရှိတာပေါ့နော
်ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံးမှာအမှုတင်လိုက်တဲ့အပေါ်မြန်မာဘက်ကဘလို့တုံ့ပြန်သွားဖို့ရှိလဲဆိုရကူလဲတန်အမတ်ကြီးကအခုလိုပြောပါတယ
်ကျွန်တော်တို့ကဂမ်ဘီယာနဲ့ပတ်သက်လို့ရှိရင်လည်းဒါရိုက်ဘာမှဆက်သက်ရှိတာမဟုတ်ဒီကိစ္စကျွန်တော်တို့ဒီလေးပြဿနာကနေတော့ဖြစ်ပေါ်လာတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာဖြစ်တယ်နော်ဒီ OIC လို့ခေါ်တဲ့ Islamic Cooperation အဖွဲ့နဲ့လည်းဘာမှ direct ဆိုင်ကူလည်းမရှိဘူးဆိုတော့ဒါပဏာမအနေနဲ့ကျွန်တော်ဟိုတုံ့ပြန်နေတာတော့ဒါပါပဲတန်တဲ့ပိုင်းရတော့ဗျာဟိုဥပဒေကြောင်းအရသူတို့လုပ်တယ်ဆိုရင်ကျွန်တော်တို့ဥပဒေကြောင်းအရလုပ်တင်လုပ်ခဲ့တာဆက်ပြီးလုပ်ဖို့ပဲရှိပါမယ
်အနောက်အာဖရိကနိုင်ငံငယ်တစ်ခုဖြစ်တဲ့ဂမ်ဘီယာနိုင်ငံကမြန်မာအစိုးရကို ICJ မှာအမှုတင်သွင်းတဲ့အပေါ်ကနေဒါနိုင်ငံကကြိုဆိုတဲ့အကြောင်းနိုင်ငံတိုင်းဝင်ကြီးခရစ်စတီးယားဖရီလန်ကကြေညာချက်ထုတ်ပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်မှုစနစ်တကျခွဲခြားဆက်ဆံမှုအမုန်းစကားတွေရိုဟင်ဂျာတွေအပေါ်ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်လူမျိုးတုံးတပ်ဖြတ်မှုအတွေ့တာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွက်အခုဆောင်ရွက်ချက်ကအထောက်အကူဖြစ်စေမယ်လို့လဲကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာချက်မှာပြောပါတယ်။ဒါအပြင်လူပေါင်း9,400ကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးဘင်္ဂလားဒေ့ရှ်မှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကြီးဖြစ်စေခဲ့တဲ့2019ခုနှစ်ဩဂုတ်လအကြမ်းဖက်မှုလဲပါတယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ကနေဒါခြေဆိုင်ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ယက်စမင်ဦးလာကတော့အခုအမှုမှာအောင်မြင်မှုရဖို့မျှော်လင့်တဲ့အကြောင်းပြောပါတယ
် I truly hope that Gambia won't stand alone within this. I hope that other countries would join in.
ဒီအရေးကိစ္စမှာဂမ်ဘီယာတနိုင်ငံနဲ့ဖြစ်မနေဘူးမျှော်လင့်ပါတယ်။တခြားနိုင်ငံတွေလည်းပူးပေါင်းပါဝင်လာမယ်လို့မျှော်လင့်ပါတယ်။ ဒီတရားစီရင်မှုကရိုဟင်ဂျာတွေကိုတန်းတူရပ်တည်ရှင်သန်ခွင့်ရှိတဲ့လူသားတွေအဖြစ်အသိမှတ်ပြုနိုင်မှုမျှော်လင့်ပါတယ်။အခုတရားစီရင်မှုအောင်မြင်မယ်လို့လည်းမျှော်လင့်ပါတယ
်။အာရှလူခွင့်ရေးကော်မရှင်ကရှင်းနေကြီးဦးမင်းလွင်ဦးကတော့အမှုတစ်ခုခုနဲ့ဆွဲဆိုနိုင်ရေးကြိုးပမ်းချက်လို့ရှုမြင်ပါတယ
်။တမှုရရင်တမှုဆွဲမယ်၊နှမှုရရင်နှမှုဆွဲမယ်။အဲ့ဒီလိုမျိုးလှည့်ပတ်ဆွဲနေရင်အနည်းတစ်ခုခုนี่ซวนวาบีဆိုတာ ਨੇ အဲ့ဒီမှာတစင်းရင်းငင်းတစင်းပါဆိုလိုမျိုးလုံးဖို့အတွက်အခုကြံနေတယ်လို့ထင်ပါတယ် ICG မှာတာဝန်ရှိတာတော့မှန်တယ်တာဝန်ရှိပေမဲ့လည်း ICG ကစနစ်တကျဖြည့်ရှင်းနည်းနဲ့အခုဖြည့်ရှင်းတဲ့ဖြည့်ရှင်းနည်းမတူဘူးလေအဲ့ဒီအပေါ်မှာတော့ကျွန်တော်တို့သတိထားဖို့လိုပါတယ
်ကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ ICG မှာအမှုတင်ခံရမှုမှာတာဝန်ရှိတယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကလည်းအတိအမှတ်ပြုပါတယ်။ဒါပေမဲ့အခုကိစ္စမှာတော့မတူကွဲပြားချက်တချို့ရှိတယ်လို့လည်းတပ်အမတ်ကြီးဦးဟောက်တို့စွမ်းကတုံ့ပြန်ပါတယ်
။ကုလသမဂ္ဂဖွဲ့ဝင်ဟိုအချင်းချင်းအကြားမှာဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ ICJ ရဲ့အဆုံးဖြတ်ကိုခံယူကြတဲ့သဘောရှိတယ်။ဘုသောလည်းပဲကျွန်တော်ပြည်သလောက်ဆိုတော့ဒီအဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံတကာနိုင်ငံကိုဒီလို humanitarian ကိစ္စနဲ့ပတ်သက်ပြီးတော့တရားစွဲဆိုဖို့လုပ်တယ်ဆိုတာကတော့ကျွန်တော်တခါမှတော့မတွေ့ဘူးကွာအခုမြန်မာကိစ္စမှာတော့အသက်ဆန်းနေပဲတွေ့နေရတာပေါ့နော
်နိုင်ငံတွင်းမှာလွတ်လပ်စွာသွားလာခွင့်မရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်မှာရောရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာပါနိုင်ငံမဲ့တွေအဖြစ်တောင်းတင်နေကြရစေပါကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကရိုဟင်ဂျာတွေအလွယ်တကူနိုင်ငံသားဖြစ်ရေးနဲ့လွတ်လပ်စွာသွားလာခွင့်အပါအဝင်အခြေခံဝန်ဆောင်မှုတွေရရှိရေးနောက်ရိုဟင်ဂျာတွေအပေါ်စနစ်တကျခွဲခြားသလိုဖြစ်နေတဲ့ဥပဒေတွေပြင်ဆင်ရေးတွန်းအားပေးနေကြတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံးကိုလက်မခံပါဘူးဒုက္ခသည်တွေကိုစီးစစ်ပြီးလက်ခံမယ်ဒီစေဥပဒေအတိုင်းနိုင်ငံသားဖြစ်ရေးဆောင်ရွက်ရမယ်လို့အခိုင်အမာပြောဆိုနေစေလဲဖြစ်ပါတယ်
။နတ်တင်ကြီးထိုက်တင်ပြသွားတာပါ။ဒီတည်င်းနဲ့တစ်ဆက်တည်းပဲခုလိုရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံဘက်ကလူမျိုးတုံးတက်ဖြတ်မှုကျူးလွန်တယ်ဆိုတဲ့စွဲချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကဂမ်ဘီယာနိုင်ငံကမနေ့ကအမှုတင်သွင်းလိုက်တာဟာဘာကြောင့်လဲဆိုတာကိုတော့ကိုသားညိုဦးကတင်ပြမှာပါရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ဆက်ညှဉ်းပန်းပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုတဲ့စွဲချက်နဲ့ဂမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်လိုက်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုစန့်ကျင်ရုံနာမကမဖြစ်အောင်ကာကွယ်တာဖြစ်လာလို့ရှိရင်လည်းအရေးယူအပြစ်ပေးတာလိုရမယ်ဆိုတဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုစန့်ကျင်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံရောဂမ်ဘီယာနိုင်ငံကပါလက်မှတ်ထိုးထားတာဖြစ်ပြီးတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာဘက်ကဆွဲချက်တင်လိုက်တာပါထိုင်းလန်တုံလို့ဆရာစူးစူးဝါးလုံရက်ကျူးလွန်တာတွေကိုကဘာကနေပြီးတော့လက်ပိုက်ကြည့်မနေတော့ဘူးဆိုတာမြန်မာနဲ့ကျန်နိုင်ငံတကာအတိုင်းဝိုင်းကိုပါသိစေလိုတယ်လို့ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးလည်းဖြစ်ရှင်းနေကြုံလည်းဖြစ်တဲ့အဘူဘကာမာရီယာတမ်ပဒူကပြောပါတယ
် We have filed the case this morning and what we are seeking to do by this filingis to get Myanmar
in the way အမှုဆင်လိုက်ပါပြီ။ဒွေးသားတွေပေါ်လို့ရတဲ့ပတ်သက်လို့မြန်မာအနေနဲ့တာဝန်ယူတာဝန်ခံနိုင်ဖို့နဲ့ ICJ နိုင်ငံကတရားရုံးအနေနဲ့လည်းဒွေးသားတွေရဲ့အရေးကိစ္စမှာတရားသဖြင့်ဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားတာပါ။ OIC အစ္စလာမ်နိုင်ငံများကောင်စီကိုကိုးစားပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်လာတဲ့ထိတ်လန့်စရာအဖြစ်ဆိုးတွေကိုကဘာကြီးအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုမြန်မာနဲ့တခြားနိုင်ငံတကာကိုသိစေချင်ပါတယ်။
လူမျိုးတုံးတက်ပြတ်မှုလိုရက်တွေမျက်စိရှိတက်တဲ့ဖြစ်နေတာတွေကိုဘာမှမလုံနိုင်ဖြစ်နေတာဟာဒီနေ့ကမ္ဘာမျိုးဆက်အတွက်ရှေ့ရစရာအခြေအနေဖြစ်တယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။လူမျိုးတုံးတက်ပြတ်မှုတွေကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးတော့ရိုဟင်ဂျာတွေအပေါ်မှာကျူးလွန်မှုရှိမရှိဆိုတာကမ္ဘာအမြင့်ဆုံးတရားရုံးကနေပြီးတော့ကြားနာဆုံးဖြတ်မှာဖြစ်လို့ဒါဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတာတွေကိုရပ်တန့်စေဖို့အထောက်ပံ့ဖြစ်စီတယ်လို့ Human Rights Watch အဖွဲ့ကလည်းကြေညာချက်ထုတ်ပြီးတော့ကြေညာပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမျိုးရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ9,000ကျော်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါဒီဖြစ်စဉ်အတွင်းမှာဒီလူမျိုးတုံးတပ်ဖြတ်မှု genocide လုပ်ရက်တွေမြန်မာလူမျိုးရေးတပ်တွေဘက်ကကျူးလွန်မှုရှိတယ်လို့နိုင်ငံတကာကနေပြီးတော့ဆွဆွဲနေရတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်တွေရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်တွေကြောင့် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းအမှုစတင်လက်ခံစီစစ်နေပြီလို့သိရပါတယ်Rome Statutes လို့ခေါ်တဲ့နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကလက်မှတ်မထိုးတာကြောင့် ICC ကမြန်မာနိုင်ငံအရေးမှာစီရင်ခွင့်မရှိဘူးဆိုပြီးတော့မြန်မာဘက်ကငြင်းဆန်ထားပါတယ်။ ရွန်ဂျာဆူရဲ့အတုံးနှုံးကိုလည်းမြန်မာနိုင်ငံဘက်ကလက်မခံဘူးလို့ ICC ရှင်းနေပြီးဆွဆွဲချက်တွေဟာလည်းအခြေမြင်မရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုဒီနိုင်ငံချင်းဖြစ်တဲ့အငြင်းပွားမှုတွေကိုကန့်ကွယ်ဖြေရှင်းတဲ့ ICJ မှာအခုလိုမျိုးအမှုတင်ခံရတဲ့အပေါ်မှာတော့တုံ့ပြန်ချက်ကထွက်မလာသေးပါဘူး။ဂမ်ဘီယာကနေပြီးတင်တဲ့အခုအမှုတွဲထဲမှာတော့ရွန်ဂျာရီပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာနိုင်ငံဘက်ကချက်ချင်းရပ်တန့်စီဖို့ယာယီရေးယူမှုတစ်ခုခုလုပ်ဖို့ကိုလည်းဂမ်ဘီယာကနေပြီးတော့ ICJ တရားရုံးကိုတောင်းဆိုထားပါတယ်။ဒီရေးယူမှုတွေကြားလာဆစ်ဆင်းမှုတွေကိုလာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဂမ်ဘီယာနိုင်ငံရဲ့ရှင်းလင်းအဖွဲ့ကပြောဆိုပါရခင်ဗျာ
။ကိုသားညုံပြပြသွားတာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတလဲတင်ဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတူရကီသမ္မတအာရိုဝမ်ဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဖို့ဝါရှင်တန်ဒီစီကိုဒီတစ်ပတ်ထဲလာရောက်ဖို့ရှိနေပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲဟာမူဝါဒအတော်များများမှသဘောထားကွဲလွဲနေတာကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်နိုင်ဖို့အခွင့်အလမ်းဖြစ်လာနိုင်ကြောင်း VOA သတင်းတောက် Dorian Jones သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ပြောတော့ Washington DC မှာ American နဲ့ Turkey ကောင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးကြတဲ့အခါမှာ Syria မြောက်ပိုင်းက Kurd တွေအပေါ် Turkey နိုင်ငံကထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမှာပါ။ Turkey ကအဲ့ဒီ Kurd လက်နက်ကိုင်တပ်ဖွဲ့တွေကိုအခြားဘက်သမားတွေလို့ညင်ညာထားပေမဲ့လည်း American တွေအတွက်ကတော့သူတို့တွေဟာ Islamic စစ်သွေးကြွား IS တွေကိုအတူတူပါနှိမ်နှင်းခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ်။ Turkey ရဲ့ကတ်အထွေအပေါ်ထိုးစစ်ဆင်တာကိုမနစ်မြှို့တာကြောင့် American Congress ကတူရကီကိုဒဏ်ခတ်မှုတွေကြက်ကြက်ပြန့်ပြန့်လုပ်မလို့ချိန်ချောင်းနေပါပြီ။တချို့ဒဏ်ခတ်မှုတွေဟာတူရကီသမ္မတပေါ်ပုဂ္ဂိုလ်ရေးအရာဓာတ်ရိုက်ချမှတ်မှာပါ။ဒါကြောင့်ဒီတစ်ပတ်သမ္မတနှစ်ဦးရဲ့တွေ့ဆုံပွဲဟာနေတိုးမဟာမိတ်နိုင်ငံအကြားအင်ပရန်အရေးကြီးတဲ့တွေ့ဆုံပွဲဖြစ်လာပါတယ်။ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနက Ashley Aiden-Dasbas ကအခုလိုပြောပါတယ်။
There is a long list of problems between the two countries. In fact, the relationship has never been as bad as it is today. And the
နိုင်ငံသားပြဿနာတွေကအများသားနိုင်ငံဆက်ဆံရေးဒီအချိန်လောက်ဆိုးခဲ့တာတခါမှမရှိသေးပါဘူး။အခုလောလောဆယ်တူရကီကဆီးရီးယားနိုင်ငံနဲ့ဝင်ပြီးထိုးစစ်ဆင်နေတာနဲ့အမေရိကန်ကဒီထိုးစစ်ကိုကန့်ကွက်နေတဲ့ကိစ္စရှိတာပေါ့။တိုက်ပွဲနယ်မြေတွေမှာမငြိမ်မသက်မှုတွေစူးစူးဝါးဝါးဇက်တိုက်ဖြစ်နေတာပါ။
အခုလိုတနိုင်ငံဆက်ဆံရေးတင်းမာလာနေပြီမဲ့လည်းသမရနှစ်ဦးကြားမှာတော့ကောင်းကောင်းမွန်မွန်လက်တွဲအလုပ်လုပ်သွားနိုင်မယ်ဆက်ဆံရေးတိစောက်နေခြင်းကြပုံပေါ်ပါတယ်သမရနှစ်ဦးကြားပုဂ္ဂိုလ်ရေးရလိုက်ဖက်ညီညွတ်မှုရှိနေတာကလည်းဆက်ဆံရေးကောင်းဖို့အခွင့်အရေးတစ်ခုလို့တူရကီဘက်ကယူဆထားပါတယ်အဲဒီလိုမြင်တဲ့အထက်တူရကီသမရရဲ့အကြံပေးမတ်ဆူကာစင်တယောက်လည်းပါဝင်ပါတယ
် the summit will be beneficial for the both sides.I'm looking the optimistic perspective this will be
ဒီမိုင်းဝင်ထိပ်ကြီးဆွေးနွေးပွဲကနှစ်ဖက်လုံးအတွက်အကျိုးရှိမှာပါကျွန်တော်ကအကောင့်ဘက်ကပဲမြင်မိပါတယ်နှစ်ဖက်အကြပြဿနာပြည်လဲရေးဖြည့်ဆင်းချက်နဲ့လုံထုံးလုံနည်းအစ်စ်တွေရကြပါလိမ့်မယ
်ဒါပေမဲ့တချို့လေလာသုံးသပ်သူတွေကတော့သမ္မတထရမ့်အပေါ်တိတ်ကိုမီခိုအားထားလွန်ပြီးနိုင်ငံသားကပြဿနာတွေကိုဖြည့်ဆင်းဖို့လုပ်နေတာဟာတူရကီအတွက်တိတ်စွန့်စားရာရောက်တယ်လို့မြင်ပါတယ်
Huge strategic mistake on the part of Ankara was to build the entire relationship to reduce it all on President Trump one man and it, you know and basically his tweets
Turki Bakka Mahabyuha myo amaji tuku ga na naingan sasan yi tuku long ko tamara trans so de lu ta u ti yaw the paw ma mi bi ti saw phu lou ni da ba tu ye twitter ye ta chat twi paw mi kho ni da ba da ha tait swun za ya ja de lu jama myin ma de ya su nit chi tat dan shi de sasan yi paw 6 long mu chi da daw ne ko 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 pit ka za de russia roulette ka za ni de lu ba be
တူရကီသမ္မတအာရိုဝမ်ကတော့အမေရိကန်တိုက်လေယာဉ်တွေတူရကီကိုမယောင်းချဘဲပိတ်ပင်ထားတာကိုရုတ်သိမ်းပေးစေလိုပါတယ်။ရုရှားလုံ S-400 ဝင်းရင်ဖြစ်ဒုံးကျည်တွေတူရကီဝယ်ကလေးကတိုက်လေယာဉ်ယောင်းချမှုကိုထရမ့်အစိုးရကပိတ်ပင်ခဲ့တာပါ။အမေရိကန်ကတူရကီနဲ့ရုရှားဆက်ဆံရေးနှက်ဆန်းလာတာကိုသတိထားလာနေပါတယ်။တူရကီဘက်ကတော့ထရမ့်နဲ့ဒီတစ်ပတ်တွေ့ဆုံပွဲဟာရုရှားတို့လိုချင်တဲ့ဆက်ဆံရေးပုံစံဘက်ကိုပြောင်းသွားမှာမဟုတ်ဘူးလို့ဆိုပါတယ်။သမရအကြံပေးမတ်ဆူကာစိကအခုလိုဆက်ပြောပါတယ
် Turkey cannot continue to have the productive alliance with the US while these threats continue to exist
ဒီလိုထင်ရောက်မှုတွေအများကြီးဆက်ရှိနေရင်တူရကီတို့အနေနဲ့အလုပ်ဖြစ်တဲ့မဟာမိတ်ဆက်ဆံရေးမျိုးအမေရိကန်နဲ့ဆက်ပြီးမရှိနိုင်တော့ပါဘူးဒါနှစ်ဖက်စလုံးအတွက်လည်းအကျိုးမရှိပါဘူးဒီလိုဖြစ်နေရကိုတခြားဆူတောင်းကနေကြည့်နေမယ်ဆိုရင်အောင်ပွဲခံမဲ့သူကဘယ်သူဖြစ်မလဲတရုတ်နဲ့ရုရှားတို့ပဲဖြစ်သွားမှာပါ
အခုပဲ Syria မှာ Russia နဲ့ Turkey တပ်တွေလက်တွဲနေကြပြီဖြစ်ပါတယ်။ တူရကီသမ္မတအာဒိုဝန်ကိုမျက်နှာချိုးသွေးနေတဲ့အချိန်ထဲမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ဟာအာဒိုဝန်ရဲ့ဝါရှင်တန်ခရီးစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပွဲရှိနေကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြပြပါတာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါကိုညံဝင်းအောင်ကတင်ဆက်ထားပါတယ်ရှင
် Ranger Flight ဆိုတဲ့ခေါင်းစဉ်နဲ့ပါကစ္စတန်နိုင်ငံထုတ် The News သတင်းစာပါအေဒီတာအဘော်ကိုတင်ပြခြင်းပါတယ် Ranger တွေပေါ်လူမျိုးရုံးတုတ်တင်ရှင်းလင်းမှုကျူးလွန်ခဲ့တာကိုအရေးယူဖို့ဘယ်လောက်ထိအချိန်ယူနေအောင်မှာလဲလို့အစကြည့်ရေးထားပါတယ်အာဆီယံခေါင်းဆောင်တွေအနေနဲ့ Ranger အကြက်တဲကိုဝိုင်းဝန်းဖြည့်ဆင်းကြဖို့ကုလအတွင်းမူကြောင့်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့ပေမဲ့မအောင်မြင်သေးဘူးလို့ဆိုပါတယ်။အန်ဩစရာကရွင်ညာဒီနေရက်ကိုလုံခြုံစိတ်ချစွာပြန်လာနိုင်ရေးတာဝန်ခံလွှတ်ဆောင်ပေးပါလို့မြန်မာအစိုးရကိုဂူတာရက်စ်ကတောင်းဆိုခဲ့တဲ့ကိစ္စဖြစ်တယ်လို့ထောက်ပြပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုကျူးလွန်ပါတယ်ဆိုတဲ့အစိုးရကိုဒါရီလုပ်ပေးပါလို့တွားပြီးမြစ်တာရက်ခံနေတဲ့သဘောလားလို့မေးခွန်းထုတ်ထားပါတယ်။အာဆီယံအဖွဲ့ထဲမှာအခြားနိုင်ငံတခုရဲ့ပြည်တွင်းရေးကိုဝင်မဆွဲရဆိုတဲ့မူဝါဒရှိပေမဲ့ရွေးညာကိစ္စကိုအာဆီယံခေါင်းဆောင်တွေစုပေါင်းတိုက်တွန်းကြဖို့ဂူတာရက်စ်ကပြောခဲ့ပါတယ်။ရွေးညာပြဿနာကိုမြန်မာနိုင်ငံကတာဝန်ယူဖြေရှင်းပါလို့ဆက်ပြောနေရမယ့်အချိန်မဟုတ်တော့ဘဲရက်ဆက်ကြံကြုံမှုကျူးလွန်ခဲ့တဲ့မြန်မာနိုင်ငံကသာဝိုင်းဝန်း PR ပေးကြဖို့ကဘာကြီးရဲ့တာဝန်ဖြစ်လာပြီလို့တိုက်တွန်းထားပါတယ်။အပြည့်စုံကို thenews.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဆက်လက်တင်ပြချင်တာကရေပြင်အတွက်ရောကမ်းတက်တက်အတွက်ပါနှစ်မျိုးစလုံးသုံးနိုင်မယ်LPD အမျိုးအစားစစ်သည်မော်သည့်ဒဇင်းကိုမြမကဝယ်ယူတာကိုကြည့်ရင်မြမရည်တက်ကရည်မှန်းချက်ကြီးကြီးရှိနေတာကိုပြနေဆိုတဲ့ခေါင်းစဉ်နဲ့ Texas နီးပညာတက်ကသူနိုင်ငံရေးသိပ္ပံဆရာမိုဟာမက်ရမန်က The Diplomat စာဆောင်မှာရေးထားတဲ့ဆောင်းပါးကိုဖတ်ရပါတယ်မြမရည်တက်ဟာသူ့ရည်ပိုင်တဲ့လုံခြုံရေးအတွက်ပိုအလေးထားစဉ်းစားလာပေမဲ့ရည်မှန်းချက်ပန်းနိုင်ရောက်ဖို့ကတော့အတော့ကိုလုပ်ယူရအောင်မယ်လို့ဆောင်းပါးရှင်ရမန်ကသုံးသပ်ပါတယ် LPD အမျိုးအစားစစ်သည်မော်ဒဇင်းကိုမြမကြီးတက်ကဆက်တင်မာလာတဲ့တောင်ကိုရီးယားကနေတိတ်တဆိတ်ဝယ်ယူခဲ့ပြီးမုတ်တမလို့အမည်ပေးထားတာပါဒီသင်းမောပေါ်မှာစစ်ထရက်က35စင်တင်ဆောင်နိုင်ပြီးရဟတ်ယာဉ်2စင်လည်းဆင်းသက်နိုင်မှာဖြစ်ပါတယ်အရှိတောင်အာရှကြီးတက်တွေဟာသူတို့ရဲ့ကာကွယ်ရေးဆောင်ရွက်ကိုမြင့်တင်ဖို့ LPD စစ်သင်းမောဝယ်ယူရေးပိုးအလေးထားလာကြပေမဲ့မြမကတော့ LPD သင်းမော30ခုအခုမှအစသာရှိသေးကြောင်းထောက်ပြပါတယ်ရင်ငုတ်သင်းမောနဲ့ကုန်းရီ2သွဲ3စစ်သင်းမောအစင်လာမရှိခဲ့တဲ့မြမရီတက်ဟာဒီလိုခင့်မီစစ်သင်းမောမျိုးကိုဘယ်လိုကန်တွေသုံးဆွဲမလဲဆိုတာစိတ်ဝင်စားစရာပဲလို့ဆောင်းမရှင်ကဆိုပါတယ်အပြည့်စုံကို thediplomat.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကောရှင်ကလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူထုကြိုက်တဲ့ NLD ပါတီလင်းနှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူထုကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲသက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်။အခုအင်္ဂါနေ့ညဒရက်ဒီလိုက်အစည်းအဝေးမှာတော့ယူကောက်ပွဲအကျိုးကာလနဲ့အာနာယာ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမိများလူရဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒရက်ဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-999ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရှင်တို့ကျူးလွန်ပါတယ်ခင
်ဗျဒီနေ့ညမှာတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နင်းနေဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီခန့်ဆက်လက်ထုံးလွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933၊လိုင်းဒိုမီတာ40 kHz 9483ည၊လိုင်းဒိုမီတာ48 kHz 6153ည၊လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
သူကုမ္ပဏီမှလုပ်ခဲ့တဲ့လုပ်သမားတွေနောက်လက်အောက်ခံလက်ခွဲတွေပေါ့နော်the query to our nine area ရှိတယ်။ဒါပေမဲ့အဲ့ဒီဟာကိုတောက်လျှောက်အေးမြင်ခဲ့ပင်နေဦ
းလို့ဒီဘွေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်အင်္ဂလိပ်စာ၊သင်ကန်းစာ၊တက်တက်ရောင်တည်င်းလွှာစတာတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ကျမတို့မြန်မာတခွင်အစီအစဉ်ကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာတဘာဝကဖန်ဆီးရရှိတဲ့ဒေတာထွက်ပရစ်တွေကိုကြဲကြဲပြန့်ပြန့်ရောင်းချစောက်တုံးနေကြပါတယ်။ဒါကြောင့်ပရိတ်အကောင်ကြီးတွေတားဖောက်မွေးမြူနိုင်ဖို့စမ်းသပ်နေပါတယ်။ဒါနဲ့ပတ်သက်လို့မြင့်မခသတင်းအေဂျင်စီကကိုမွေးကျူကနေပြီးတော့တင်ပြထားပါတယ်ရှင
်။အမျိုးသားရဲမှာပေါင်းမတဲ့ပြည့်ကိုရှေးရခိုင်ကလေးကမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာယာစီစာအဖြစ်စားသုံးတဲ့အလေးထားရှိခဲ့ပြီးပြည့်ပေါ်တဲ့အချိန်စောင်းဘောက်ကလာဆိုမီးလင်းအောင်ရှိရစီတဘာဝအတိုင်းအွန်လိုင်းကျင်းလိုက်ထွက်လာတဲ့ပြည့်တွေကိုဖမ်းယူစားသောက်လို့ရှိပါတယ်။ပြည့်တွေကိုစီးနှက်ကြော်လို့စားသောက်မယ်ဆိုရင်မွေးပြန့်တဲ့အနံ့ရရှိပြီးဝါးစားလိုက်တဲ့အခါမှာလည်းထူးခြားတဲ့အရသာရှိရာကြောင့်ပြည့်ကြော်ဟာရင်းနှွေးချမ်းတဲ့မီးလိုကောင်းတဲ့ဒေသထွက်တေးသာတစ်ခုဖြစ်ရှိခဲ့ပါတယ်။ပြည့်စားသုံးမှုဓလိတပြည့်ပြည့်ပြန့်နှံ့လာချိန်မှာတော့2009နှစ်လောက်ကစလို့ပြည့်ဖန်းစည်းမှုတွေကိုစီးပွားပြစ်လုပ်ကင်လာကြတဲ့အခါမှာအနေနဲ့ရရက်ကမြို့ကြီးတွေစီကိုပြည့်တန်ချိန်အမြောက်များတင်ပို့ရတဲ့အထိပြည့်စားသုံးမှုစည်းကွက်ဖြစ်ထွန်းလာပါတယ်။ဒီနှစ်ပိုင်းညီမဆိုဆက်သွယ်ရေးအကောင်းလာတာနဲ့အတူပြည့်ကြော်တွေကိုအွန်လိုင်းကနေရောင်းချပြီးစားသုံးသူတွေစီကိုအရောက်ပို့ပေးနိုင်တဲ့အခြေအနေအထိပုံမတွင်ကျလာပါတယ်။အသေးစိတ်တန်ရှင်းထားပြီးဟင်းခွက်အမွှေးချိုင်တွေနဲ့ပေါင်းဆက်ထားတဲ့ပြည့်ကြော်ကိုစားသုံးသူတွေကရွေးချယ်ဝယ်ယူလာကြတယ်လို့လည်းသိရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့ online ပေါ်ကနေအစားအသောက်ရောင်းချနေတဲ့မတ်သဲစုပြေကခုလို့ပြောပါရယ်
။သိမ့်စရက်ရဲ့အဲ့သိမ့်စရက်ပြည့်ယူတယ်။နောက်မင်းမလေးကပြည့်ယူရယ်ပေါ့နော်။အဲ့ရက်နေယူတော့မှပြန်ရောင်းတာပေါ့။ပြန်ကြော်ပြီးတော့ပြန်ရောင်းတာပေါ့နော်။အစင်အစင်ဟိုအချောပေါ့။ဟိုလိုလုံးဝဟိုကိုကိုစီကစားလိုက်လို့ရှိရင်တကောင်လုံးကမျက်စိနဲ့ပြီးစားလို့ရတဲ့အထိပေါ့နော်။ချီးတွေပါပုံဖောက်။အာဟိုစားအဲ့ခြေတော့အစူးတွေပါလည်းအကုန်လုံးဖြတ်ပေါ့နော်။အကုန်တန့်ရှင်းပြီးတော့မှအဲတေချာပြန်ကြော်တာပေါ့။ကျက်သွုံဖြူလို့ဘာအောင်နဲ့အဲ့မှုရအောင်။ရက်တကယ်ထည့်ပြီးပြန်ကြော်။ဟုတ်တော့ तू ကအမဲသေးသေးလေးစပါဇတဲ့ဟိုဝါမြတ်သူကြီးကြီးဖြစ်သွားဆိုဒါ तू ဘလောက်ပဲအရသာကြီးကောင်းကောင်းပဲထဲတာထဲတာဟိုစားတာစားတော့ပြတ်တယ်ပေါ့နော်အဲ့လိုမျိုးအစင်သေးလေးစားကျင်တယ်အကုန်လုံးပါဇတဲ့အကုန်ထဲ့ပြီပေါ့နော်ချင်းမပါဘာမှပါပေါ့နော်အကုန်တက်နေဟာသူတို့ပတ်စံပေးရင်ပေးရပြီသူတို့ပတ်စံဒီပေးတဲ့ဟာနဲ့ညီများတဲ့ဟာသူတို့ပြန်လို့ကျင်တာအဲ့လိုရန်သူတို့ကျင်ရတယ်ပတ်စံကုန်ရင်ကုန်ပြီစားတယ်အဲ့အဲ့ဒါကြောင့်မလို့ပေါ့နော်အဲ့လိုမျိုးလူမျိုးတွေအများကြီးတော့ကြောင့်မလို့ဒီ online ရလဲရောင်းရတယ်ထင်တာပဲ
ပြည်တွင်းမှာပြည်စားသုံးမှုစည်းကွက်ကြဲကြဲပြန့်ပြန့်ရှိလာပေမဲ့လည်းတဘာဝအတိုင်းဖန်ဆီးရောင်းချနေတာဖြစ်ပါတယ်။အိန္ဒိယထိုင်းနိုင်ငံမှာတော့မြောက်အမေရိကကတင်သွင်းတဲ့ပြည်မျိုးတွေကိုတနိုင်ငံလုံးစနစ်တကျမွေးမြူပြီးအောင်မြင်ဖြစ်ထွန်းနေပါတယ်။အခု2019ခုနှစ်အတွင်းမှာတော့အင်းဆက်မွေးမြူရေးဝါသနာပါသူတချို့ဟာထိုင်းနိုင်ငံကနေပြည်မျိုးဦးတွေတင်သွင်းပြီးတပိုင်းတနိုင်စမ်းသပ်မွေးမြူနေကြပါတယ်။ရန်ကုန်မြို့အလုံးမြို့နယ်မှာနေထိုင်တဲ့ဦးညီညီထွေးကတော့လင်းအိမ်တိုက်ခန်းတစ်ခုမှာပြည်ကောင်ရင်ထောင်ခံတန်းလောက်ကိုစမ်းသပ်မွေးမြူထားပါတယ်
။အဲယူရီယန်မျိုးကဘာလို့မွေးလို့ရလဲဆိုတော့သူကဒီဟာကကန်စနစ်နဲ့သူတို့အတွက်ကအချင်းဖြစ်ပြီးသားဖြစ်တဲ့အတွက်နောက်တစ်ခုကဒီယူရီယာမျိုးကမွေးချိန်တိုးတယ်နောက်အကောင်ကြီးထွားနှုံညံ့တယ်အကောင်နှုံညံ့တယ်ပရိုတင်းနဲ့ဒီပါဝင်နှုံကတိတ်ပြီးတော့မကွာခြားဘူးပေါ့အဲ့အတွက်စီးပွားရေးနဲ့အတွက်ချိန်ခိုက်တာတော့ယူရီယာမျိုးကအတွက်ချိန်ခိုက်ပါတယ်မြန်မာနိုင်ငံဗေဒေသမှဆိုရင်ဈေးကမွေးလို့ရပါတယ်ဟောအထူးသဖြင့်မြန်မာရာသီဥတုတော်တော်များများနဲ့သူတို့ကใกล้ကြီးတယ်ဗျใกล้ကြီးတယ်နောက်တစ်ခုကအရန်အေးတဲ့ data တွေဆိုရင်တော့နည်းနည်းလေးသူကကြီးထွန်းနှုံနှေးတယ်။နောက်ဟိုဥကနေအကောင်ပေါက်တဲ့နှုံနှေးတယ်။ဒါပေမဲ့မွေးလို့ရပါတယ်။ဒါပေမဲ့သူကပူတာလည်းတအားပူတာလည်းမကြိုက်ဘူး။တအားအေးတာလည်းမကြိုက်ဘူး။ကျွန်တော်ဗောနိုင်ငံရဲ့အမှုချိန်32 degree ကသူတို့အကျိုက်ဆုံး32 degree centigrade ကသူတို့အကျိုက်ဆုံးအခြေအနေပါပဲ
။ပြည်မွေးမြူဖို့အတွက်
လူဝင်အားနဲ့နေရာအကျယ်ဝန်းလဲမလိုအပ်သလိုကုန်ကြစရိတ်လည်းအနည်းငယ်ပဲလိုအပ်တယ်လို့သိရပါတယ်။ပြည်ကံတစ်ခုကိုတလပတ်ဆာတွေကျုပ်ဥက္ကတ်တွေအထက်သားတွေကြောက်ပြားတွေအင်္ဂလိပ်တွေနဲ့ကိုယ်တိုင်တိစောက်လို့ရနိုင်ပြီးရှစ်ပေလေးပေကံတစ်ခုမှပြည်ကောင်ရီထောင်ထဲချီမွေးမြူနိုင်ပါတယ်။ပြည်အစာအဖြစ်ကျက်စာကိုကြိတ်ပြီးမွေးမြူနိုင်တာသူတို့တက်တန်းလိုက်လိုအပ်တဲ့ပရိုတင်းအချိုးအစားကိုပြောင်းလဲပေးနိုင်ဖို့လိုတယ်လို့လည်းသိရပါတယ်။ဒါပေမဲ့လည်းထိုင်းပြည်မျိုးကအကောင့်သေးပြီးမွေးမြူသူနည်းသေးတာကြောင့်ဒေသတော်ပြည်ရဲ့ဈေးကွက်ကိုထိုးပေါက်နိုင်ခြင်းမရှိပါဘူး။လက်ရှိမွေးမြူထားတဲ့ပရိသတ်တွေကိုတလိမ့်ဆန်အစာဖြစ်ရောင်းချတာနဲ့တပိုင်းတနိုင်မွေးမြူလိုသူတွေကိုမျိုးဥပြန်လည်ရောင်းချတာကနေဝင်ငွေရရှိနေပါတယ်။ပြည်တွင်းမှာသာမကနိုင်ငံခြားတိုင်းရင်းစီပါတင်ပို့နေရတဲ့ဒေသတွက်ပြည်အကောင့်ကြီးတွေကိုတားပေါက်မွေးမြူနိုင်ဖို့ကိုလည်းကြိုးစားနေတော့မှာဖြစ်ပါတယ်
။မြန်မာမျိုးကသူတို့အရင်တော့ထဲမှာနေတဲ့တဘာဝကိုကျွန်တော်တို့ကန်စနစ်တွေကိုပြောင်းပြီးတော့မွေးဖို့အတွက်တော်တော်လေးကြိုးစားအောင်မယ်ခင်ဗျာ။အခုထိကျွန်တော်တို့ဟိုစမ်းသပ်တုံးအဆင့်မှာပဲရှိပါသေးတယ်။အဲအခုကျွန်တော်တို့ပထမဆုံးဒေတာမျိုးပေါ့ဒေတာမျိုးကျွန်တော်အကောင့်တရားစပြီးတော့ယူလာတဲ့အချိန်မှာကျွန်တော်ရှိရောက်ရောက်ချင်းပဲ28ကောင်တည်သွားတယ်ဗျအဲ့ဒီနည်းရပဲညနေမှာနောက်ထပ်5ကောင်ထပ်တည်တယ်ထားပြီးတော့နောက်တစ်မိနစ်နောက်ထပ်25ကောင်ထပ်တည်တယ်အဲ့တော့နေ့တိုင်းဒီလောက်အများကြီးတည်တဲ့အတွက်ဟိုဘာကြောင့်လဲဆိုစဉ်းစားတော့သူတို့အချင်းချင်းတိုက်ခိုက်တာအချင်းချင်းတိုက်ခိုက်တဲ့အတွက်ဟိုတည်တာပေါ့အဲ့တော့ကျွန်တော်နောက်ဆုံးစဉ်းစားမိတာကအထင်းနဲ့အမှမတွေ့အောင်အရင်ဆုံးပြန်ခွဲလိုက်တယ်ပြန်ခွဲလိုက်တဲ့အချိန်မှာတိုက်ခိုက်ကြရရက်သွားတယ်အဲအဲ့ရနေမှတဖြည်းဖြည်းကန်ရင်လာတဲ့အချိန်မှာပြန်ပြီးတော့တားဖောက်ဖို့ကြိုးစားတာပါအခုမှဟိုတားဖောက်ဖို့ဟို sex ratio ရအဲပြည့်ရအမ6កောင်ကိုအထီး3កောင်ပြန်ထည့်ပေးပြီးတော့တားဖောက်ဖို့ကြိုးစားနေတာပါအခုထိတော့ဘူးမချသေးပါဘူ
းထိုင်းပြည့်တွေကိုစားသုံးလို့များပြားလာတာဒါမှမဟုတ်ဒေသတွေပြည့်တွေကိုအောင်းအောင်းမြင်းမွေးမြူနိုင်တဲ့အခြေအနေတွေဖြစ်လာရင်တော့ဤပညာဖြန့်ဝေပေးပြီးတောင်သူတွေအနေနဲ့ပြည်ရင်မွေးမြူခြင်းကလည်းဝင်ဝေတိုးတက်လာနိုင်မှုမျှော်မှန်းတယ်လို့သိရပါတယ်။ကျွန်တော်မွေးကျူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာ
ပါ။အင်္ဂါနေ့နေ့နဲ့ခင်းတိုင်းတင်ဆက်သွားမယ့်မြမတခွင်အစီအစဉ်ပါရှင်။အခုတော့စီးပွားရေးကဏ္ဍကိုထုတ်လင်းဖို့အချိန်ရောက်ပါပြီ။နိုင်ငံတော်ဘန်နာအတွက်ရွှေပိတ်သာ1200ကျော်ပေးရန်ရှိဖို့ပေးရန်ရှိနေတဲ့မိုးတိမိုးမိရွှေတွင်းတွေလုတ်ကင်ခွင့်ရခဲ့သူအမျိုးသားကြီးပွားတွတ်တဲ့ရေကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုပြည်ခဲ့တဲ့သတင်းဘက်ကဖန်ဆီးထိန်းသိမ်းခဲ့ပါတယ်။လာနေချီပြပထွက်ခွာတင်းဆောင်နေနိုင်ခဲ့တဲ့မိုးတိမိုးမိရွှေလုတ်ကွက်ဧက6000ကျော်လုတ်ပိုင်ခွင့်ရခဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုအခုလိုဖန်ဆီးလိုက်တာဟာဆိုရင်မြမစီးပွားရေးလုပ်ပုံကိုင်ပုံအခင်းချင်းပြောင်းလဲလာတဲ့သဘောလား။ဒီဖန်ဆီးမှုကစီးပွားရေးလောကမှာရောကြရက်ရိုက်ခတ်မှုတွေရှိပါသလားဆိုတာကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့မတ်သိန်ကြီးထိုက်ကဆွေးနွေးတင်ပြထားပါတယ်ရှင
်ဦးစိုးထွန်းရှင်ကိစ္စမှာဆိုလို့ရှိရင်ဒါအကြိမ်ကြိမ်ညှိခဲ့ကြတဲ့ဟိုအနေအထားလည်းရှိပါတယ်ဒါနောက်ဆုံးမဖြစ်တော့မှတရားစွဲတယ်ဆိုတဲ့သဘောမျိုးလည်းဖြစ်တော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ့နော်နဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာဒီအစိုးရဘက်ကနည်းနည်းများဟိုလက်တွန့်တဲ့သဘောမျိုးရောရှိပါသလား
ရန်နေရာကလည်းရန်နေရာဟောင်းကတွေးဟောင်းအမြင်ဟောင်းနေတဘူလုပ်ပုံနေနေသွားနေတာဆိုတော့ကဆိုဆိုရဟိုထိတ်ဆုံးကလုပ်ဆရာရှိတာလုပ်ဖို့ပြောခဲ့ရင်မိစိမ့်ပြခဲ့ရင်တောင်းအောက်မှာကကုလားပတ်တင်ဓာရီစင်ွယ်ဓာရီဟလာချိတ်ဆက်ညိမိဓာရီရှိတယ်။အခုဒီမိုးထုံမိကိစ္စဆိုရင်ဦးစိုးထွန်းရှင်ကတော်တော်ကိုလုံငယ်ဟူတာလေ။သူကုမ္ပဏီမှာလုပ်ခဲ့တဲ့လုပ်သမားတွေနောက်လက်အောက်ခံလက်ခွဲတွေပေါ့နော်။လက်ခွဲတွေတော်တော်နစ်နာခဲ့တာရှိတယ်။ဒါပေမဲ့အဲ့ဒီဟာတွေကိုတောက်လျှောက်ရေးမိယူခဲ့ပင်နေအခုနောက်ပိုင်းမှာဟိုမလွဲ့မချောင်းတာပေါ့နော်ဖြစ်လာတာမျိုးရှိတယ်။နောက်တစ်ခုကဥမာသူကမပတာကိုတော်တော်ပြန်ပေါ်ခဲ့တာရှိတယ်။ဒါပေမဲ့အခုနောက်ဆုံးအခြေအနေကအဲ့လိုမဟုတ်တော့ဘူး။ပုံမလေးကပြောင်းသွားတယ်ပေါ့နော်။အဲ့ဒီဟာတွေကလေအကြောင်းနေဖြစ်နေတယ်
။ဟုတ်ကဲ့။အဲ့တော့အခုလို့ဒီမိုးတိမိုးမိသတိကြီးပေါ့နော်။ဦးစိုးထွန်းရှင်ကိုဖမ်းလိုက်တဲ့ကိစ္စတရားစွဲတဲ့ကိစ္စဒီကိစ္စကစီးပွားရေးလောကအတွင်းမှာရောကြရက်ရိုက်ပါသလားဟိုအရင်လိုတော့မဟုတ်တော့ဘူးဆိုတဲ့အလံမျိုးပေါ့နော်ဆရာသတိထားစရာကိစ္စတစ်ခုများဖြစ်လာပါသလားဘလောက်ကြရက်ရိုက်ပါသလဲရှင
်အဲကျွန်တော်တို့တိတ်တော့ဟိုတတိကန်ဆုံးလောကကတော့မကြမ်းဘူးပေါ့နော်ကိုကမကြည့်ကြလိုက်တာလည်းဖြစ်ကောင်းဖြစ်မယ်သို့တော်လည်းဟ ဒီပေါ်မှာဟိုရှိနိုင်တယ်ဒီလိုမဖြစ်တော့ဘူးလို့မျှော်လင့်တာမျိုးလည်းရှိတာပေါ့နော်ဟိုတခြားဟိုစီဝါရေးမဟုတ်ပဲနဲ့တခြားနိုင်ငံကြီးတို့တခြားရာဇဝတ်ကြောင်းတို့ဘာလို့နဲ့ပတ်သက်တဲ့တရားခံလေးပါလေးကလည်းအများကြီးလွတ်နေကြသေးတယ်လीဆိုတော့မဖြစ်တော့ဘူးလို့တွေးတယ်လူတွေလည်းရှိမယ်နောက်ပြီးတော့ဟိုကျွန်တော်တို့
လူမှုဝန်ကျင်ချင်းများလည်းခုထိအားနာရှိတဲ့လူကိုတိုးကြတော့ဝင်ကြတော့ကတ်ကြတော့ဆိုတော့လေကျွန်တော်တင်းနေသူမှုလို့ဖြစ်တော့တာပါကွာငါတို့ဖြစ်မဖြစ်မဖြစ်မှာဘူးဆိုတဲ့အတွေးတွေရှိဦးမယ်ဆိုတော့ဟိုဘယ်ကမှာအများကြီးတော့မဖြစ်နိုင်ဘူးနည်းနည်းချင်းချင်းပဲလို့ကျွန်တော်ထင်တယ်ဟုတ်ကဲ့ရှင်ဆရာအဲ့တော့ဆရာခုနပြောတဲ့အထက်မှာလည်းပါပါတယ်ဒီ
ဟိုလုတ်ပိုင်ခွင့်ရှိတဲ့သူနဲ့ကတ်နေကြတော့ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီအာနာရှိတဲ့သူနဲ့ဟိုပေါင်းပြီးတော့နီးကတ်ဆက်နွယ်မှုနဲ့အခွင့်အရေးအရင်ကလို့ပေါ့နော်တိတိတာတာအခွင့်အရေးရနေတဲ့ဟာမျိုးတွေရောအဲ့လိုအနတ်အသက်တွေရောရှိပါသေးလားဆရာတို့ဒီစီးပွားရေးလောကဝင်ဝိုင်းနေမှာရှိတော့ရှိသေးတယ်ဗျာရှိသေးတယ်ရှိနေသေးတယ်ဟိုအတိတ်တွေတော့အတိတ်ရတဲ့ဟာတွေတော့ရှ ကျင်းနေအားလုံးတနင်္ဂနွေလုံးကျင်းနေအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲတဲ့ကိုယူနေတယ်ဆိုပေမဲ့ဒီကြားထဲမှာအခွင့်အရေးရတဲ့လူတွေလူမသိသူမသိအစီအပြေနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ်အဲ့ဒါလေးဟိုတချို့ရင်းနှီးနှောင်းရလို့တော့ဟိုပေါ်ပေါ်ထင်းနေဟိုဆုံးလို့မရတော့ဘူးပေါ့လေ တော်တော်လေးသူလည်းလည်းသူဖောက်နေကြတာလေးချိန်ကြနေကြတာလေးချိန်ဆက်ပြီးလုပ်နေကြတာလေးအဲ့ဒါကြီးရောရှိနေတယ်ဗျာဒီဘက်ကဘာကိုအလုံးကောင်းကင်ကောင်းရပြီးတော့အရင်တော့ကလည်းကြောင့်မျိုးနေလေအဲ့ဒါမျိုးလည်းရှိနေသေးတယ်ဒါပေမဲ့ဒါတွေကတဖြည်းဖြည်းတော့ဟိုလူတည်လာရင်တော့အရင်တော့ကလည်းအရင်တော့ကလည်းပို့ပြီးတော့လူတို့ကထောက်ပြလာမှာဆန့်ကျင်လာမှာတော့ဟိုရှိနေတာပေါ့စီးသွားရေးလောက်ရကန်ရတဲ့အခင်းချင
ဒီနေ့ညွှန်ပြတဲ့လူတွေကအောက်ချက်ဆက်လို့ရမယ်။မတင်ကြီးထိုင်ကျန်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တက်တက်ရောင်တည်င်းလွှာအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါ။ အားလုံးစိတ်နှပြောရှင်ပေါ့ပါကြပါစေဒီလိုတက်တက်အောင်သတင်းလာမှာတော့လေရင်ခီးတယ်ရီဘေကင်းလုံခြုံရေးစီးနှင်းတွေကိုကေပေါ့စတားတွေနဲ့ကြော်ညာတဲ့လေချောင်းလိုင်းပြီးတော့အမေရိကန်ရုပ်သံတင်ဆက်သူအဲလန်ဘာဆူတွေများရသွားပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အားလုံးပဲလေရင်ခီးစင်တွေတွိုင်းတော့လေရင်မထွက်ခင်ခီးတယ်ဘေကင်းလုံခြုံရေး
အခုတော့အဲ့ဒီလိုမျိုးလေရင်ခီးအနေနဲ့ကင်းရှင်းရေးလမ်းညွှန်ချက်တွေကို K-pop star တွေကလုပ်ပြပါမယ်တဲ့အနာဂတ်ကိုထင်ဟပ်စေတဲ့ဒီသတင်းဗီဒီယိုမှာ Super M K-pop အမျိုးသားအဖွဲ့ပါဝင်ပြီးတော့တရုပ်ဆောင်ထားပါတယ်တောင်ကိုရီးယားလေကြောင်းလိုင်းဖြစ်တဲ့ကိုရီးယားအဲကသူတို့လေယာဉ်ပေါ်မှာပြတဲ့ခီးစဲဘေကင်းလုံခြုံရေးလမ်းညွှန်ချက်ကို K-pop နာမည်ကျော်အဖွဲ့ Super M နောက်ပြီးတော့ K-pop အစိုးရ BOA ရုံးနဲ့ရိုက်ကူးထားပြီးတော့နိုဝင်ဘာလ၄ရက်နေ့ကစလို့သူတို့ရဲ့လေယာဉ်ပေါ်တွေမှာစပြီးတော့ပြပါတယ်ဒီသချင်းကခရူးရူးနားထောင်ရင်တော့ K-pop သချင်းတစ်ပုတ်ပဲဖြစ်ပြီး Super M အဖွဲ့တွေကအမျိုးသားလေးတွေကခီးစဲရီနေရာကတရုတ်ဆောင်ထားတာပါအစိုးရ BOA ကတော့ခီးဆောင်တကြားထိုင်ကုန်ကပတ်လက်ခံဖုန်းတို့ကွန်ပျူတာတို့လိုမျိုးလျှက်စစ်အသုံးဆောင်ပစ္စည်းတွေနောက်ပြီးအရေးပေါ်ထွက်ပေါက်တို့နဲ့ပတ်သက်တဲ့ဘေးကင်းရှင်ရေးစနစ်တွေကိုရှင်းပြပါတယ်။ဒီ Super M အဖွဲ့ဆိုတာ K-pop အဖွဲ့မျိုးစုံကလူတွေပေါင်းပြီးတော့အဖွဲ့ဝင်ခုနှစ်ဦးနဲ့ဖွဲ့ထားတာပါ။သူတို့အဖွဲ့ရဲ့ပထမအဆုံးတေးတပြားကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကပဲထုတ်ထားပြီးတော့ဘေးပေါ်အကောင်ဆုံးတေးတပြား200ဆင်းမှထိတ်ဆုံးချိတ်ခဲ့ပါတယ်ရှင်။အမေရိကန်ရုပ်မြင်သံကြားမှာရီမောမောနဲ့ပြောရှင်စရာအစီအစဉ်လေးတွေကိုတင်ဆက်ပေးတယ်လို့နာမည်ကျော်တဲ့ Ellen DeGeneres တယောက်လာမယ့်နှစ် Golden Globes ရွှေကမ္ဘာလုံးဆုပေးပွဲမှာတသက်တာအောင်မြင်မှုဆုရရှိဖို့ရှိပါတယ်။သူရဲ့25နှစ်ကြာရုပ်သံအစီအစဉ်တင်ဆက်မှုတွေကိုဂုဏ်ပြုအသီးမဲ့ပြုတဲ့အနေနဲ့ပေးတဲ့ဆုဖြစ်မှာပါ။လိန်နူချစ်သူတယောက်အနေနဲ့လည်းကြော်ကြားတဲ့ Ellen DeGeneres ဟာရုပ်သံအစီအစဉ်တင်ဆက်သူမဖြစ်ခင်ကတော့စင်မင်းဘော်တွေကနေရည်စရာမောစရာဟာရယာရှင်တွေတင်ဆက်တဲ့အသူဖြစ်နေစခဲ့တာပါ။အခုလက်ရှိမှာတော့ The Ellen DeGeneres Show နေပိုင်းအစီအစဉ်တင်ဆက်သူဖြစ်နေဆောင်ရွက်နေပါတယ်။သူကရုပ်သံအစီအစဉ်တွေမှာအောင်မြင်မှုရတဲ့သူဖြစ်သူရထားတဲ့စင်မင်းကနေစဉ်ပြောခွင့်မရအတန်မဲ့နေရတဲ့သူတွေကိုစားပြောဆိုပေးတာအများပျော်ရွှင်အောင်လူတွေချစ်ခင်ကျင်နာလာတဲ့အောင်လှူဆောင်ပေးတဲ့သူပရဟိတသမားတယောက်လည်းဖြစ်တယ်လို့ရွှေကမ္ဘာလုံးစုကိုချီးမြှင့်ပေးတဲ့ Hollywood နိုင်ငံသားသတင်းတောင်များအသင်းဥက္ကဋ္ဌ Lorenzo Soria ကပြောပါတယ်။Ellen တယောက်ကအမေရိကန်ပြည်အောင်စုရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုတွေဖြစ်တဲ့ The Presidential Medal of Freedom ဆုနဲ့ The Mark Twain Prize for American Humor ဆုနှစ်ဆုကိုလည်းရရှိထားတဲ့သူဖြစ်ပါတယ်။ရုပ်ရှင်နဲ့ရုပ်သံအစီအစဉ်တွေတက်ပေးမယ်။ရွှေကမ္ဘာလုံးဆုချင်းမြင်ပွဲကိုတော့နောက်နှစ်ဇန်နဝါရီလ5ရက်နေ့ကျရင် Beverly Hills မှာကျင်းပမှာဖြစ်ပါတယ်ရှင်။တဲ့ရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, my own yeah. Oh yeah, my own yeah.
မဲတနာကျော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအင်္ဂါနေ့နနက်ခင်းတိုင်းမှာထုတ်လွှင့်သွားမှာပါရှင်။အခုတော့ကျမတို့ BOE မြန်မာပိုင်းကနနက်ခင်းတိုင်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းစီစဉ်တင်ဆက်နေတဲ့ခေတ်ကနေပြီးတော့ကျမတို့ပြန်လည်ထုတ်လွှင့်မှာပါရှင
်။ဒီတွင်ပါHAND hand လဲလို့ဒီပေရတဲ့ဝဟာရကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
play into someone's hands
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက P L A Y play ကတမန်အဖြစ်ကစားတယ်။ဒုတိယဆိုရင်လည်းတိမှုတ်တယ်စသဖြင့်ဒီပေရပြီမေ။ဒီနေရာမှာ into into အတွင်းတို့လို့ဒီပေရတဲ့ဒီ bait preposition နဲ့တွဲသုံးထားတာမို့ play into ကတော့ရှော့ရှော့ရှူရှူဝင်တာကိုဆိုလိုပါတယ် SOME ONE apostrophe S someone's ကတော့တူတူရောက်ရေ HANDS hands ကတော့လက်တွေဆိုတော့စကိုက်ခုံရဲ့လုံောက်ဒီပေကလူတူတူရောက်ရဲ့လက်ထဲကိုရှော့ရှော့ရှူရှူဝင်လာတာပေါ့ idiom ဆိုတဲ့တွဲဝိုက်ဒီပေကလည်းရှင်းပါတယ် ကျမတို့မြန်မာမှာတော့လူတူဆင်ထားတဲ့အကွက်ထောင်ထားတဲ့အကွက်တဲကိုဝင်မိတာကိုဆိုတာဖြစ်ပါတယ်ဒီသုံးနေပတ်တဲ့လူ George ကိုပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Joe ga tu go chi mi ya de lu sin tha de akwet the we no da ba be. Di lu ga Joe go tait do sa thwet aw lut do Joe ga le thu mi da bo. Khu ro Joe phan khan ya bi le lo de bi ya ba de. U ma go naw ta khaw na sin chi ja ya aw.
Joe played into the hands of the guy who disliked him. He made Joe so angry that Joe hit him. Now, Joe is under arrest.
Kusale tin pya pi ma ga ro.
Sit on your hands.
Phit par de sa long paw ga. SIT sit ga taina on on ga a paw ma so ro sit on ga a paw ma taina. YOU are your tin ye. HANDS hands ka let dui so ro sagai thun ye dai yai di be ga ro tin ye let dui paw ma thain na bo လူတွေအနေနဲ့လက်တွေနဲ့အလုပ်လုပ်ရတာတော်တော်ရှင်များအတိပဲဖြစ်ပါလေ။ဒါကြောင့်မလို့ကိုယ့်လက်ပေါ်ကိုတက်ထိုင်နေတယ်ဆိုရင်ဘယ်လိုသဘောလဲဆိုတာတော်တော်ရှင်များသိပြီးသားဖြစ်ပါလိမ့်မယ်။ဘာမှလုပ်လို့မရဘူး။ဘာမှလုပ်မပေးနိုင်ဘူးပေါ့။ဒါကြောင့်ဒီအသုံးရ ATM အတိပဲကလုပ်စရာရှိတာဖြည့်ရှင်းစရာရှိတာကိုဘာမှအရေးမယူဘာမှမလုပ်ပေးတဲ့သဘောဖြစ်ပါလေ။ဒါကြောင့်ဘာအလုပ်မှမပြီးသေးဘူး။ဘာမှရှေ့မရွေ့သေးဘူးလို့ဆိုရင် ATM အသုံးရSit on your hands လို့ရည်ညွှန်းတုံ့နာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုမြန်မာနိုင်ငံမှာမြေယာသိမ်းတာဟာတိတ်ကိုစိုးရိမ်ရတဲ့ပြဿနာတစ်ခုကြီးဖြစ်နေပြီ။အစိုးရအနေနဲ့တော့ဘာမှမလုပ်ဘဲဒီလိုမရနိုင်တော့ဘူးလို့ဒီပဲရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Land grabbing is now a serious problem in Burma. The government cannot sit on its hands and do nothing.
ခုဆက်လက်ကြည့်ပြပြီးမှာကတော့
Hands are tied.
ဖြစ်ပါတယ်။စာလုံးပေါင်းက H A N D S hands ကလက်တွေ A R E R T I E D tied ကအချီခန္ဓာအတုတ်ခန္ဓာကိုဆိုလိုတာဖြစ်ပါလေ။ဒါကြောင့်စကပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လက်တွေကိုကျိုးတုတ်ခံထားရတာပေါ့။လက်တွေကျိုးတုတ်ခံထားရရင်လူတူအနေနဲ့ဘာမှတတ်နိုင်မှာမဟုတ်ဘူး။ဒါကြောင့် idiom အသေးပဲကလည်းရှင်းနေလို့ဆိုရမှာပါ။တခုခုနဲ့ပတ်သက်ပြီးဘာမှမလုပ်ပေးနိုင်တာ၊လုပ်ပေးနိုင်စွမ်းမရှိတာ၊အခြေအနေရအကြောင်းကြောင့်မလှုပ်တာမရှားတာဖြစ်နေတာကိုဆိုလိုတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ My hands are tied as I'm about to retire. Sorry, I can't help you with your promotion.
ကျွန်တော်ကအလုပ်ကနေအနားယူတော့မှဆိုတော့ဘာမှမလုပ်ပေးနိုင်တော့ဘူးပေါ့ဗျာ။ဝင်နေပါလေ။ခင်ဗျားယာရုတက်ဖို့ကျွန်တော်ဘယ်လို့မှကုနိုင်မှာမဟုတ်ဘူးလို့ထိပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
My hands are tied as I'm about to retire. Sorry, I can't help you with your promotion.
Kusale tin pya pi ma ga ro.
Weight on hand and foot.
Phit par de. Sa lung paw ga WAIT weight ga taman a phin saung na lo de be ya be me. ON on pi be ne twe pi weight on ga ro khai na go lou pi da go silu ba de. HAND hand ga lit AND N ga ni.FOOT foot ကခြေတော့ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ခိုင်နာကိုခြေနဲ့လက်နဲ့လုပ်ပြီးတာပေါ့ ADM ဆိုတဲ့တွယ်ဝအသေးပဲကတော့ကျမတို့မြန်မာစကားအရပြောရရင်တော့ကိုယ်တိုင်ကိုယ်ကျလုပ်ပြီး ꀀ ပြီးတာလိုလီသေးမရှိကိုဖိယင်ဖိလုပ်ပြီးတာကြိုးကြိုးနုံနုံနဲ့ပြုစုဒါမျိုးကိုဆိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John finally married his girlfriendAs I think he wants someone to wait on him, hand and foot.
John nga naw so pro tu yi sa ko let thai lite le. Chuno tin ma re tu ga tu ko lo le the mi pyu su me lu tu lo chi ni de so da ba be lo thi be ya ba de.
John finally married his girlfriend, as I think he wants someone to wait on him hand and foot. Wash my hands of.
Wash my hands of someone or wash my hands of something လို့လည်းတွဲသုံးလို့ရပါတယ်. Wash my hands of someone ဆိုရင်တော့ဒီလူနဲ့ရှေ့ဆက်ပြီးတော့ဘာမှမပတ်သက်တာဒီလူနဲ့အဆက်ဖြတ်ပြစ်တာကိုဆိုလိုပြီးတော့ wash my hands of something ဆိုရင်တော့ဒီခုခုနဲ့ပတ်သက်ပြီးတော့စိတ်ကုံလို့အပြီးအပိုင်ရပ်ပြစ်တာမျိုးဆက်မလုပ်တော့တာမျိုးကိုဆိုလိုတာဖြစ်ပါတယ်. ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်. My aunt washed her hands of her son. He gave her so much trouble that she decided to disown him. My aunt washed her hands of her son. He gave her so much trouble that she decided to disown him.
Tarashimiago, didrimba, hango chi can be timbiakere idiom atonuigaro.
Play into someone's hands. Sit on your hands. Hands are tied. Wait on hand and foot. Wash my hands of.
Do pijabari. Now, drimba, kuluchinu male, nauta idiom atonuigo, sele timbia piumahmo.
ဆောင်မြော်နာစင်ကြပါရှင်။ဒေါ်လာတန်တင်ဆက်နေတဲ့ American သုံး English စာသင်ခန်းစာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါ။ကျမတို့အခုထုတ်လွှင့်နေတဲ့နနက်ခင်း6နိုင်ကနေ9နိုင်အစီအစဉ်ကိုနောက်ထပ်တစ်နိုင်အကြာ8နိုင်ကနေ9နိုင်မှလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုရေးစုံစမ်းမှုတွေကိုတင်းနယ်လာနေမှာထပ်မံထိုးနှက်ဝေဖန်ပါတယ်။သမ္မတဟာနိုင်ငံရေးအကျိုးအတွက်ယာရုကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးလွှတ်တော်ကြားနာမှုတွေကိုတော့ပုတ်ထူးနေမှာစတင်မှုရှိပါတယ်။တင်းနယ်လာနေကနယူးယောက်မြို့မှာကျင်းပခဲ့တဲ့အမေရိကန်စစ်မှုဒဏ်ဟောင်းများနေ့အထိမ်းအမှတ်ချိတက်ပွဲကိုသမ္မတဒေါ်နယ်ထရန့်တက်ရောက်ပြီးလွမ်းသူပန်းခွေလဲချခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရစ်စက်တေးယပ်အာရိုဝန်တို့ဒီသတင်းပတ်သက်အမေရိကန်ပြည်ထောင်စုဝါရှင်တန်မှာတွေ့ဆုံကြမယ့်ကိစ္စဟာဆိုရင်မွာရာရေးရာကွက်လှည့်ချက်တွေအပေါ်တင်းမာခဲ့ကြတဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်ချိန်ညှိနိုင်မယ်အခွင့်အလမ်းလို့တချို့ကယူဆကြပါတယ်။ Syria Cut လက်နက်ကိုင် YPG အပေါ်တူရကီကတိုက်ခိုက်ခဲ့တဲ့အရေးကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမှာထိတ်တန့်ဦးစားပေးဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးရှင်းလင်းနေဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာတင်းနယ်လာနေကအမှုတင်းသွင်းပါတယ်။အဖွဲ့ဝင်58နိုင်ငံပါအစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အပြည့်အဝထောက်ခံမှုနဲ့အာဖရိကနိုင်ငံဂမ်ဘီယာကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုကိုဖြေရှင်းတဲ့ ICJ မှာအမှုတင်းသွင်းတာဖြစ်ပါတယ်ရှင်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါဖြစ် Greg Burns ဖြစ်ပါတယ်ရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားတောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.